နေ့အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours for breaking with you
ကျမပျော်ရွှင်လူပေါင်းတွင်ကျမရဲ့ကဏ္ဍမှာကျမခိုင်နေ
ကျမမာလေးတို့လည်လာထားတဲ့
ခိုင်ခန့်သောကျမချင်းကျူတချောင်းဆိုတဲ့အကြောင်းကိုဆွေးနွေးတင်ဆက်ပေးသားမှာဖြစ်ပါတယ်ရှင်တောတာရှင်များရှင်ပေ300မြင့်နဲ့တောင်ကမ်းပါပေါ်မှာရှိတဲ့ပေါ်တူဂီဘုန်းတော်ကြီးကျောင်းတစ်ခုကိုဧည့်သည်တွေလာရောက်လေ့ရှိပါတယ်ရှင်လာရောက်တဲ့ဧည့်သည်တွေကိုရှင်းအောင်ကြီးတလုံးထဲမှာကျိုးနဲ့တိုင်ပေးပြီးအနားစားတွေဖွာထွက်နေတဲ့ကျိုးကြီးတစ်ချောင်းနဲ့တောင်ထိပ်ပေါ်ကိုလက်နဲ့ဆွဲတင်လေးရှိပါတယ်ရှင်။ဒီလိုပြုလုပ်တဲ့ခီးစဉ်ဟာတေချာစဉ်းစားလိုက်မယ်ဆိုရင်အလွန်မှကြောက်စရာကောင်းလာပါတယ်ရှင်။ဒီနေ့မှခီးတဲ့တူကတစုံတစ်ခုကိုစဉ်းစားမိတဲ့အတွက်အနားမှာရှိတဲ့လူတစ်ယောက်ကိုမေးလိုက်တာကဒီချင်းအောင်ကျိုးကိုဘယ်အချိန်လောက်ကြာရင်အသိပြန်လဲပါသလဲဆိုပြီးမေးလိုက်ပါတယ်ရှင်။ဒီအခါမှာပြန်ဖြေလိုက်တာကတော့ကျိုးအဟောင်းပြတ်သွားရင်ကျိုးသစ်လဲတာပေါ့ဆိုပြီးပြန်ပြောလိုက်ပါတယ်ရှင်
။သောတာရှင်များရှင်ဒီလိုပါပဲကျမတို့တွေဟာအနာစာတွေဖွာလန်းနေတဲ့ကျမရဲ့ကျိုးတစ်ချောင်းကိုခိုစီးပြီးဘဝလန်ခီးကိုသွားနေမယ်ဆိုရင်အလုံးမအနေများလာပါတယ်ရှင်။အများသောလူတွေဟာကြက်ခိုင်ကျမရဲ့ဘဝကိုပိုင်ဆိုင်တင်ကြပေမဲ့ချို့တက်သောကျမရဲ့ဒါမှမဟုတ်ရင်အတင့်အတင့်ကျမရဲ့ကိုသာကျဉ်တ်မိနေကြပါတယ်။သောတာရှင်တို့ရဲ့သောကဝန်ထုတ်ဝန်ပိုးတွေကိုအနာစာဖွာနေတဲ့ကျိုးအစားခိုင်ခန့်တဲ့ကျိုးအသင့်နဲ့သာဆွဲယူသင့်တယ်မဟုတ်ပါလားရှင်
။မှန်ပါတယ်ရှင်။သောတာရှင်အနေနဲ့ဘဝအသက်တာအတွက်ကောင်းမွန်တဲ့နေထိုင်စားသောက်မှုတွေကိုရှာဖွေနေတဲ့သူတဦးဖြစ်မယ်ဆိုရင်ကျန်းမာတဲ့ကျိုးသစ်တစ်ချောင်းသုံးဖို့အကြံပြုပါရစေလားရှင်။စိတ်တော်ကဖိစီးမှုတွေကြောင့်စိတ်ဝေဒနာခံစားရသူတဦးဟာသူကိုယ်တိုင်အတွက်သာမကတခြားသူတွေကိုလည်းအန္တရာယ်ဖြစ်စေပါတယ်ရှင်။
တောတာရှင်ဟာအာဟာရပြည့်ဝတဲ့နနက်စာကိုစားသုံးပေးတာတစ်နေ့သုံးချိန်အစာစားသုံးပေးတာတွေကတောတာရှင်ရဲ့ဘဝကိုရေဆိုင်နိုင်မဲ့ကျန်းမာခြင်းကိုရရှိစေမှာဖြစ်ပါတယ်ရှင်တောတာရှင်အနေနဲ့နေ့စဉ်အိမ်ပြင်ထွက်ပြီးကိုယ်လက်လှုပ်ရှားတာလမ်းလျှောက်ပေးတာအသက်ပြင်းပြင်းရှူသွင်းရှူထုတ်ပေးတာရေကိုလုံလောက်စွာတောက်သုံးပေးတာစားတဲ့လှုပ်ဆောင်ချက်တွေကတောတာရှင်ကိုနှစ်ပေါင်းများစွာအသက်ရှည်စေမှာဖြစ်ပါတယ်ရှင်
တောတာရှင်ဟာအနာယူဖို့နဲ့ခန္ဓာကိုယ်အကျိုးတွေကိုဖြည့်လျှော့ပေးမယ်ဆိုရင်တောတာရှင်ရဲ့ခန္ဓာကိုယ်အတွက်လိုအပ်တဲ့အာရုံသစ်တွေကိုဖြည့်ဆည်းပေးပါတယ်ရှင်။အိပ်စက်နေတဲ့အချိန်မှာခန္ဓာကိုယ်ရဲ့ပြည့်စည်သွားတဲ့အရာတွေကိုပြုပြင်ပေးသလိုအာရုံစွမ်းအင်ကုန်ခန္ဓာတွေကိုလည်းပြန်လည်ဖြည့်ဆွမ်းပေးပါတယ်ရှင်။တောတာရှင်တို့ရဲ့မျက်လုံးလေးတွေတောက်ပကြည်လင်ပြီးနာနေခင်အချိန်မှာလန်းဆန်းတက်ကြွစွာသွားလာနိုင်ဖို့ရန်အတွက်ညစဉ်၈နာရီလောက်အိပ်ရီဝဝအိပ်စက်ဖို့အရေးကြီးလာပါတယ်ရှင်
။တောတာရှင်များရှင်အလောက်ဖြစ်စီမှုနဲ့စိတ်ပူပန်သောကတွေကြောင့်တောတာရှင်ရဲ့ကျမ်းမာရေးကိုမထိခိုက်စေဖို့ဂရုစိုက်ပေးရမှာဖြစ်ပါတယ်ရှင်။ကျမ်းမာဖို့အနားယူရမယ်ဆိုတာကိုတောတာရှင်အနေနဲ့သိနာလည်ထားဖို့လိုအပ်လာပါတယ်ရှင်။တောတာရှင်အနေနဲ့အချိန်မမှန်အစားစားဖို့အချိန်မမှန်အိပ်ဖို့ကိုလက်လှုပ်ရှားပေးဖို့အပန်းဖြေဖို့မိသားစုမိတ်ဆွေတွေနဲ့ပျော်ရွှင်စွာနေထိုင်ဖို့မိဝါသနာပါတဲ့အရာလေးတွေကိုပြုလုပ်ဖို့နဲ့ဖခင်တရားကိုအာရုံပြုဖို့စတဲ့အချက်တွေကိုပြုလုပ်ပေးမယ်ဆိုရင်တောတာရှင်ကိုကိုစိတ်နှစ်ပါးကြည်လင်လန်းဆန်းစေမှာဖြစ်ပါတယ်ရှင်။ဒါတင်မကသေးပါဘူးရှင်။တနစ်တားရဲ့လှုပ်ဆောင်မှုခွန်အားတွေကိုတိုးတက်များပြားစေမှာဖြစ်ပါတယ်ရှင်
။တောတာရှင်အနေနဲ့အလွန်အကျွံစားတောက်တာအလွန်အကျွံအပင်မဲခန္ဓာတွေကိုရှောင်ကြဉ်လှုပ်ဆောင်ပေးတာကတောတာရှင်ရဲ့ခန္ဓာကိုယ်ကိုဝန်ထုတ်ဝန်ပိုမဖြစ်စေပါဘူးရှင်။တောတာရှင်ကြိုက်နေတဲ့အရက်ဆေးလိပ်မူရည်ဆေးဝါးတွေကိုလည်းနေ့စဉ်သုံးစွဲနေတဲ့အစီအစဉ်စရာတွေကနေဖယ်ထုတ်လိုက်ရင် တော်တရှင်ကိုပူပြီးတော့ကျမ်းမာပေါ်ပါလာစီမယ်ဆိုတာကိုလည်းပြောပြပေးပါရစီလားရှင်
တော်တရှင်အနေနဲ့ဖော်ပြခဲ့တဲ့အရာတွေကိုဆောင်ရွက်ပြုလုပ်ပေးမယ်ဆိုရင်တော်တရှင်ရဲ့ခန္ဓာကိုယ်ကျန်းမာရေးကြိုးပမ်းခိုင်ခတ်စေပြီးဘဝရဲ့တောင်တက်ခရီးစဉ်တွေကိုအနေကင်းကင်းနဲ့တာရှည်စွာရှောက်လန်းနိုင်မှာဖြစ်တယ်မဟုတ်ပါလားရှင်
တော်တရှင်များရှင်ကျမတို့ရဲ့ခန္ဓာကိုယ်ဟာစိတ်ပစ္စည်းကိရိယာတွေထက်ပိုပြီးတော့ရှုပ်ထွေးလာသလိုနူးညံ့ပြီးအဖိုးထိုက်တန်လာပါတယ်ရှင်ဒီလိုတမိုးဖြစ်နိုင်တဲ့ကျမတို့ခန္ဓာကိုယ်ရဲ့ကျန်းမာခြင်းကြိုးကိုခိုင်ခတ်မှုရှိမရှိစစ်ဆေးဖို့ရန်အတွက်လျှို့မရှုပဲတက်ရှင်နေထိုင်သွားကြပါစို့လားရှင်
တော်တရှင်များရှင်ခိုင်ခတ်သောကျန်းမာခြင်းကြိုးတစ်ချောင်းဆိုတဲ့အကြောင်းလေးကိုကျန်းမာအောင်နေထိုင်နည်းဆိုတဲ့စာအုပ်ထဲမှကောင်းနှုတ်တင်ပြပေးလိုက်ရပါတယ်ရှင်
တော်တရှင်များရှင်ကျန်းမာပျော်ရွှင်လူပေါင်းတွင်ကျန်းမာရေးကဏ္ဍမှာကျန်းမာခိုင်နေ
ကျမမာလေးတို့က
ခိုင်ခန့်သောကျမ်းမာချင်းကြိုးတစ်ချောင်းဆိုတဲ့အကြောင်းလေးကိုတင်ဆက်ပေးခဲ့သလို
နောင်လာမယ့်အချိန်မှာကျမတို့မျှော်လင့်ခြင်းအတန်ကနေပြီးဘလို့အကြောင်းအရာလေးတွေတင်ဆက်ပေးအောင်မလဲဆိုတာကိုသိရလေအောင်စောင့်မျှော်နားဆင်အားပေးကြပါဦးလားရှင်ကျေးဇူးတင်ပါတယ်ရှင်
雪呀蓝我描绘的脸也许不要面就给比毛买风暖落下几卷
多大是你啊是တရားဒေသနာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ရပေးမှာဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အားယူကြပါစို
့။ချစ်တော်တရားရှင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။မင်္ဂလာနေ့တက်မှာချစ်တော်မိတ်ဆွေများအားလုံးရွှေရှင်ဝမ်းမြောက်ရင်းသက်ချမ်းသာတာအပြည့်ဝခံစားဆက်စားရပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒီကနေ့မှလည်းပဲဘုရားသခင်ရဲ့ကောင်းမြတ်ခြင်းသတင်းစကားကတော့ထာဝရတည်ရှိတော်မူသောဘုရားဒီနေ့ကျွန်တော်တို့ကိုးကွယ်တဲ့ဘုရားသခင်ကကတင်ကားလေးမှာရှိတဲ့ဘုရားမဟုတ်ဘူးထာဝရတည်ရှိတော်မူသောဘုရားသခင်ဖြစ်ပါတယ်အဲ့ဒီဘုရားသခင်ရဲ့တကိုးကဆိုရှင်ဘလောက်ကြီးတယ်လဲအဲ့ဒီဘုရားသခင်ကဆိုရှင်ဘလောက်ထိတောင်မှပြည့်စုံကုန်လုံးမှုရှိတယ်လဲဆိုတာဒီနေ့ကျွန်တော်တို့ရဲ့နှုတ်ကတောင်မှမွတ်ဆို၍မရနိုင်လောက်အောင်ဘုရားကကြီးမြတ်တော်မူတဲ့ဘုရားဖြစ်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ကျွန်တော်တို့ဘုံမှာနေရစင်တိုင်းပြင်းစင်မောမှန်ပေးခဲ့တဲ့ဘုရားရဲ့စုကျေးဇူးကောင်းချီးမင်္ဂလာတွေကလည်းပဲဒီနေ့ကျွန်တော်နှုတ်နဲ့မွဲ့တွေမကုံနိုင်လောက်အောင်တခါတည်းကြီးမားပြီးတော့မြားပြားလာတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ကြီးမြတ်တော်မူတဲ့ဘုရားထာဝရတည်ရှိတော်မူတဲ့ဘုရားကိုယနေ့ကျွန်တော်ကိုးကွယ်ကြရအောင်ဒီနေ့လောကမှာသူတို့ရှင်တော့အားလုံးကအနာတတတ်ပဲနော်ခိတကနာနဲ့အားလုံးကပျောက်ကွယ်သွားတယ်ပြည်စည်းတင်ခါရလူတင်ခါရဆိုပြီးတော့ပြောကြတယ်မဟုတ်ဘူးလားကျွန်တော်လောကမှာကျွန်တော်ပိုင်တဲ့အရာတွေအားလုံးကထာဝရတည်နေတဲ့အရာတခုမှမရှိဘူးထာဝရတည်မြဲတော်မူသောအရာဒီကောင်းကင်အောင်မြေကြီးပေါ်မှာရှိတဲ့လူသရဝါတွေမှာတယောက်လေးမှမရှိဘူးမိတ်ဆွေပေါင်းတို့အားလုံးကဆိုရှင်ပျက်စီးခြင်းပေါ်မှာတည်ရှိနေကြတယ်အားလုံးကသင်္ခါရသဘောတရားပေါ်မှာတည်ရှိနေကြတယ်ပျက်စီးကလည်းပဲသင်္ခါရပဲဘလောက်ပဲများပြားနေပါသေးဘလောက်ပဲကြွယ်ဝနေပါသေးဘလောက်ပဲချမ်းသာနေပါသေးအဲ့ဒီပျက်စီးတွေကလည်းပဲရန်သူမျိုး၅ပါးနဲ့တနေ့မို့ရင်တနေ့အားလုံးကတင်းရိပ်ပြီးတော့ပျက်စီးသွားကြတာပဲဒီနေ့ချက်တော်မိတ်ဆွေပေါင်းတို့လောကကဘာကြီးမှာကျွန်တော်တို့မြင်တွေ့မြင်နေတွေ့နေရကြားနေရပြီမဟုတ်ဘူးလားကျွန်တော်တို့ရဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေကျွန်တော်တို့ရဲ့တကယ်ပဲတန်ဖိုးထားတဲ့အရာတွေကတို့ရှင်းလဲပဲအချိန်မတန်ခင်မှာမီးလောင်ပြီးပျက်စီးကြတာတို့အချိန်တန်ခင်မှာသခိုးခိုးပြီးတော့ပါသွားတာတို့စသည်အားဖြင့်ဒီနေ့သဘာဝတန်တွေကြောင့်ပျက်စီးခြင်းခံလိုက်ရတာတို့အများကြီးပဲနော်ဒီနေ့မျက်စိတန်းမှာမြင်ရွတ်တောင်မှမဆန့်တော့ဘူးဘာကြောင့်လဲသင်္ခါရသဘောတရားပေါ်မှာရှိနေတဲ့အတွက်ကြောင့်ဒီပစ္စည်းသင်္ခါရကျွန်တော်လူကလည်းပဲနေတိုင်းနေတိုင်းသွားရင်လာရင်နဲ့ဘယ်ချိန်မှာကျွန်တော်ကတိမ်ပါသွားမလဲဆိုတာလူတိုင်းကကြိုပြီးတော့လည်းမသိနိုင်ဘူးချစ်တော်မိတ်ဆွေပေါင်းတို့အနာကအတွက်ကျွန်တော်ဘေးဒင်းဆရာကိုသွားမိအဲ့ဒီဘေးဒင်းဆရာကလည်းပဲကျွန်တော်တို့ရဲ့အသက်တစ်ချောင်းအတွက်အာမခံပြီးတော့လည်းမဟောနိုင်ဘူးမပြောနိုင်ဘူးဘာကြောင့်လဲဘေးဒင်းဆရာကိုတိုင်တိုင်ကမနေ့ဖြစ်ကသူဘာဖြစ်မလဲဆိုတာသူကိုတိုင်ကသူကိုတိုင်ကလည်းမသိဘူးလေချစ်တော်မိတ်ဆွေပေါင်းတို့ဒီဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာကကျွန်တော်တို့ရဲ့လူရဲ့ဘဝအသက်တစ်ချောင်းကလည်းပဲသင်္ခါရသဘောတရားပေါ်မှာရှိတယ်။အဲဒီသင်္ခါရကနေမှာထာဝရကိုကျွန်တော်အားလုံးကကူးပြောင်းနိုင်ဖို့ရတဲ့အနိစ္စထာဝရတည်ရှိတော်မူတဲ့ဘုရားသခင်ကိုယနေ့ကဘာသူကဘာသားဖြစ်တဲ့ကျွန်တော်ကျမအားလုံးကကိုးကွယ်ချရမယ်ယုံကြည်ချရမယ်တကယ်ပဲစိတ်ကကြရမှာဖြစ်တယ်။မိတ်ဆွေပေါင်းတို့ထာဝရတည်ရှိတော်မူတဲ့ဘုရားသခင်ကသာလျှင်ကျွန်တော်တို့အားလုံးရဲ့အသက်တာကိုလည်းပဲပြန်လည်ပြီးတော့ကယ်တင်ခဲ့တဲ့ဘုရားဖြစ်တယ်။
ဒါကြောင့်ဒီဖရာသခင်ကိုကျွန်တော်ကအားလုံးကကိုးကွယ်ကြရမယ်နော်ကျွန်တော်ရဲ့ခန္ဓာကိုယ်ကလည်းသင်္ခါရသဘောတရားပဲတနေ့ပျက်စီးသွားမယ်တိမ်မောက်သွားမယ်အားလုံးကကျွန်တော်တို့အတွက်တိမြဲတာဆိုတာဘာမှမရှိဘူးသာထာဝရဖရာရှင်ရှိပါတယ်အဲ့ဒီဖရာသခင်ကသာလဲကျွန်တော်ရဲ့အသက်တာကိုပြန်လဲပြီးတော့ဆောင်းမပို့ဆောင်နေတဲ့ဖရာဖြစ်ပါတယ်ဒါကြောင့်စာလင်ကျမ်းခန်းကြီး50ခုပိုက်ငယ်9မှာဆိုလို့ရှိရင်အိုးဖရာသခင်ကောင်းခင်မြင့်သည့်ထက်ကိုတော်ချင်းမြင့်တော်မူစေတည်းမြေကြီးတစ်ပြင်လုံးကိုဘုံတော်လွမ်းမိုးပါစေတည်းနော်။အိုးဘုရားသခင်ကောင်းကင်မြင့်သည့်ထက်ကိုတော်ချင်းမြင့်တော်မူပါစေတည်းမြေကြီးတစ်ပြင်လုံးကိုဘုံတော်လွမ်းမိုးပါစေတည်းတဲ့မိတ်ဆွေပေါင်းတို့ဒီနေ့ကောင်းကင်ဘလောက်မြင့်လဲအဲ့ဒီကောင်းကင်မြင့်သည့်ထက်ကိုတော်ကဆိုရှင်ချင်းမြင့်တော်မူတဲ့ဘုရားဖြစ်တယ်ကိုတော်ရဲ့တကိုးကိုနိုင်စာချိမဲ့ဆိုရင်ဘယ်ပေတံနဲ့မှတိုင်းလို့မရဘူးကျွန်တော်တို့ရဲ့နှုတ်ကဘလောက်ပဲဖွင့်ရနေပါစေနှုတ်မွက်လို့လည်းမကုန်ဆုံးနိုင်ဘူးချစ်တော်မိတ်ဆွေပေါင်းတို့အဲ့လောက်ထိတကိုးကြီးမားတဲ့ထာဝရတည်ရှိတဲ့ဖရာသခင်ဖြစ်ပါတယ်အဲ့ဒီဖရာသခင်ကကျွန်တော်ရဲ့မြေကြီးတစ်ပြင်လုံးကိုလည်းပဲလွမ်းမိုးစေတဲ့ဖရာဖြစ်တယ်ဒီတွေ့ကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်တကိုးကြီးတော်မူတဲ့ဖရာသခင်ကိုကျွန်တော်အားလုံးကကိုးကွယ်ဖို့ဖြစ်တယ်ဒါကြောင့်စာလင်ကျမ်းခန်းကြီး64အပိုင်းငယ်9ကနေမှ10မှာဆိုလို့ရှိရင်မလဲဘလို့ဖော်ပြရတယ်ဆိုတော့ဆာလံစရာကားတို့ရှင်အကျွန်တော်တို့ကိုကဲတင်တော်မူသောဖရာအကျွန်တော်ရဲ့ပဏနာကိုနားထောင်၍အံ့ဖွယ်တော်မူတို့ကိုတရားတော်နှင့်အညီပြတော်မူ၏ကိုတော်သည်ဝေးစွာသောမြေကြီးစွန်းနှင့်ပင်လယ်စွန်းတို့၌နေတော်သူတို့၏ကိုးစားရာဖြစ်တော်မူ၏ကိုတော်သည်တကိုးနှင့်ပြည့်စုံသည်ဖြင့်အာချီး၍တောင်များကိုတီးဆေးတော်မူ၏တမောက်တရားမြည်တန်လိုင်းတဘုံဟုံးတန်လူတို့ယုံရင်ခတ်တံများကိုလည်းငိမ့်စေတော်မူ၏အဝေးဆုံးသောရတ္တ၌နေသောသူတို့သည်ကိုတော်၏နမိတ်များကိုမြင်၍ကြောက်ရွံ့ကြပါ၏နေထွက်ရာရတ္တနှင့်နေဝင်ရာရတ္တကိုလည်းရှင်လန်းစေတော်မူ၏ချစ်တော်မိတ်ဆွေပေါင်းတို့ဒီကြမ်းချက်ကိုဖတ်ဆက်ပြီးတော့ဖတ်လိုက်တဲ့ခါမှာကျွန်တော်ဘာလို့ခံစားရလဲဆိုတော့ဖရာသခင်ကနော်မြေကြီးစွန်းတိုက်အောင်ကျွန်တော်တို့ဘယ်နေရာမှာပဲရှိရှိကိုတော်ကကျွန်တော်တို့အနာမှာရှိတယ်အထာဝရတည်ရှိတော်မူတဲ့ဘုရားသခင်ဖြစ်တယ်။အဲဒီတော့ရောက်တဲ့နေရာတိုင်းမှာကျွန်တော်တို့ကိုဘလောက်ပဲဝေးလံတဲ့နေရာမှာရောက်နေပါစေဘုရားသခင်ကိုကျွန်တော်ကကိုးကွယ်နိုင်တယ်ဘုရားကိုကျွန်တော်အားလုံးကဆိုရှင်တကယ်ပဲစိတ်ကပ်နိုင်တယ်ချီးမွမ်းနိုင်တယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီမှာကြည့်လိုက်တဲ့ခါမှာဆိုရှင်ကိုတော်ဒီတကိုးနဲ့ပြည့်စုံတဲ့ဖြစ်အားကြီး၍တောင်များကိုတည်စီတော်မူ၏နော်ဖရာသခင်ကနော်ဝေးစွာသောမြေကြီးစွန်းနဲ့ပင်လယ်စွန်းတို့၌နေတော်သူတို့ကလည်းပဲကိုးကွယ်လို့ရတယ်။ဒါကြောင့်ကဘာမိုးမြေဘလောက်ပဲအစွန်ဆုံးမှရောက်နေပါစေ။ဘလောက်ပဲလူမသိသူမသိနေရာမှရောက်နေပါစေ။ချစ်တော်မိတ်ဆွေဖရာသခင်ကတို့ရှင်တင်ရောက်တဲ့နေရာမှတင်ရှိတဲ့နေရာမှဖရာကိုကိုးကွယ်လို့ရတယ်။ဒါကျွန်တော်တို့ဝမ်းသာစရာပဲ။အဲ့ဒီဘုရားသခင်ကဆိုရှင်တရင်ကလေးပေါ်ပြီးတော့ပျောက်သွားတဲ့ဘုရားမဟုတ်ဘူးထာဝရတည်ရှိတော်မူတဲ့ဘုရားသခင်ဖြစ်ပါတယ်ဒါအဲ့ဒီဘုရားသခင်ကိုယနေ့ကျွန်တော်ဘာလုပ်ရမလဲကိုးကွယ်ကြရမယ်ကျွန်တော်တို့ရှိတဲ့နေရာနေမှာဘုရားကိုကိုးကွယ်လို့ရတယ်ချစ်တော်မိတ်ဆွေပေါင်းတို့ဘုရားရှိတဲ့နေရာမှာကျွန်တော်သွားဆရာမလို့ဘူးเนาะဘုရားရှိတဲ့နေရာမှာကျွန်တော်သွားဆရာမလို့ဘူးကျွန်တော်တို့ရှိတဲ့နေရာမှာကျွန်တော်အရှိကိုရှိတိုင်းဘုရားသခင်ကိုကျွန်တော်ကိုးကွယ်နိုင်တယ်ချီးမွမ်းနိုင်မယ်စိတ်ကပ်နိုင်တာဖြစ်ပါတယ်အဲ့ဒီဘုရားသခင်ကထာဝရတည်ရှိတော်မူပြီးတော့တင်နဲ့တူအမြဲရှိတဲ့ဖရာဖြစ်ပါတယ်။ဒါကြောင့်စာလံဆရာကဆိုရှင်ဆက်လက်ပြီးတော့ဘလို့ချီးမွမ်းထားတယ်ဆိုတော့စာလံကျခန်းကြီး63အပိုင်းငယ်1ကနေမှ3ကိုကြီးလိုက်တဲ့ခါမှာဆိုလို့ရှိရင်လည်းပဲတွေ့နိုင်ပါတယ်။63ပိုင်းငယ်1ကနေ3မှာဆိုရှင်"အိုးဖရာသခင်ကိုတော်ဒီကျွန်ုပ်ဤဖရာသခင်ဖြစ်တော်မူ၏။ကိုတော်ကိုစူးစား၍ရှာပါ၏။ရေမရှိသွေးချောက်သောလွင်ပြင်၌အကျွန်ုပ်ဤဝိညာဉ်သည်ကိုတော်ကိုငတ်ပါ၏။အကျွန်ုပ်ဤကိုခန္ဓာသည်လဲကိုတော်ကိုလွမ်းဆွတ်ပါ၏ဘုံတကောအာနုဘော်တော်ကိုမြင်ခြင်းကတန်ရှင်းရာဌာနအာနုဘော်တော်ကိုမြင်ခြင်းကတန်ရှင်းရာဌာနတော်၌ထိုတို့ကိုတော်ကိုဖူးမြော်ပါ၏ကရုဏာတော်သည်အသက်ထက်သာ၍ကောင်းသောကြောင့်အကျွန်ုပ်ဤနှုတ်သည်ကိုတော်ကိုချီးမွမ်းပါမည်မိတ်ဆွေပေါင်းတို့ဒီနေ့စာလံဆရာကားရွှင်လန်းဝမ်းမြောက်စွာနဲ့ရွတ်ဆိုခဲ့တဲ့ဒီတခြင်းလေးဟာကျွန်တော်တို့အတွက်လည်းဖြစ်ဖို့ရည်ကြီးပါတယ်သူနည်းနည်းပြောလဲဆိုတော့ကိုတော်ဒီကျွန်တော်ဤဘုရားသခင်ဖြစ်တော်မူ၏ဂျ ီနေ့ချစ်တော်မိတ်ဆွေသင်လည်းပဲဒီစကားကိုပြောနိုင်ဖို့ရန်ရည်ကြည့်တယ်။ထာဝရတည်ရှိတော်မူသောဘုရားသခင်ကိုတော်ဟာအကျွန်ုပ်ရဲ့ဘုရားသခင်ဖြစ်တယ်။အကျွန်ုပ်ကိုးကွယ်ရမယ့်ဘုရားသခင်ဖြစ်တယ်။အကျွန်ုပ်ကိုးစားရမယ့်ဘုရားသခင်ဖြစ်တယ်။ကိုတော်ကားလို့ရှင်အကျွန်ုပ်ချီးမွမ်းတိုက်တယ်ဘုရားသခင်ဖြစ်တယ်ဆိုတာကိုဒီကနေ့ကျွန်တော်ကားလို့ရှင်လည်းပဲနှုတ်ကနေမှလုံးဝဖွင့်ဟပြီးတော့ပြောနိုင်ရမယ်ဘုရားသခင်ကိုဒါလိုက်ပြောနိုင်ရမှာဖြစ်တယ်เนาะဒါလိုက်ပြောနိုင်ရမှာဖြစ်တယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်အားလုံးကဆိုရှင်ကိုတော်ကိုကျွန်တော်အားလုံးကစူးစမ်းပြီးတော့ရှာရမယ်ကိုတော်ကလည်းပဲရှာပါရှာလျင်တွေ့မယ်လို့ပြောတယ်ဘုရားဖြစ်ပါတယ်ဒီနေ့ကျွန်တော်အားလုံးကဆိုရှင်နေ့ရက်စဉ်တိုင်းဘုရားကိုရှာရမှာနေ့ရက်စဉ်တိုင်းဘုရားနဲ့တွေ့ဖို့ရန်ရည်ကြီးတယ်ချစ်တော်မိတ်ဆွေပေါင်းတို့ကျွန်တော်တို့ရဲ့အသက်ကတည်ငါတော်တွင်မှာအသက်ရှင်နေရတာအဲ့ဒီတည်ငါတော်တွင်မှာတက်ရှင်နေရတဲ့ကာလမှာထာဝရဘုရားကိုကျွန်တော်ကကိုးစားဖို့ယုံကြည်ဖို့ဖြစ်တယ်။အဲ့ဒီထာဝရဘုရားသခင်ကိုယနေ့ကျွန်တော်ကကိုးစားမယ်ယုံကြည်မယ်စဉ်းကပ်ပြီးတော့တက်ရှင်မယ်ဆိုရင်တည်ငါတွင်မှာတက်ရှင်လင့်ကစားကျွန်တော်တို့ကရဲ့တက်မလွန်ဘဝအတွက်ကစိတ်ချပြီးသားပဲ။ဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ကျွန်တော်တို့ရဲ့အသက်တာကတော့ရှင်ကိုတော်ကိုတကယ်ပဲစာလံဆရာကဲ့သို့ချီးမွမ်းဖို့ဖြစ်တယ်။သူ့အနေနဲ့နောက်ဆုံးမှာပြောလဲဆိုတော့အကျွန်ုပ်၏နှုတ်သည်ကိုတော်ကိုချီးမွမ်းရပါမည်။ဒီနေ့ကျွန်တော်တို့ရဲ့နှုတ်ကတော့ရှင်ကိုရောရဲ့ကောင်းမြတ်ခြင်းကိုနေတိုင်းခံစားရတယ်ကိုရောရဲ့ကြည်ရှုခြင်းဆောင်မခြင်းကိုနေတိုင်းကျွန်တော်တို့ကခံစားရတယ်လက်တွေ့ကိုရောရှင်ပြားကျွန်တော်တို့ကိုယ်ကာတယ်စောက်ရှောက်တယ်သူကိုရောရဲ့ရိတ်တော်အောက်မှာခေါလုံးကိုးစားနေတဲ့ခါမှာတို့ရှင်တကယ်ပဲဘေးပေါင်းညံပေါင်းကနေမှလုံခြုံမှုနဲ့ကျမ်းမာခြင်းပျော်ရွှင်ခြင်းငြိမ်သက်ခြင်းနဲ့နေတိုင်းခံစားနေရတယ်အဲ့ဒီစုကျေးဇူးတွေကဘသူရရှိလဲကျွန်တော်ရရှိတယ်ချစ်တော်မိတ်ဆွေတို့ရရှိတယ်အဲ့ဒီရရှိတဲ့စုကျေးဇူးတွေကိုဘသူကပြန်လဲပြီးတော့နှုတ်မွေးရမလဲကျွန်တော်ကျမတို့ကနှုတ်ကနေမှတခါလဲဖွင့်ဟပြီးတော့ဖယားသခင်ရဲ့ဂုဏ်တော်ကိုကျွန်တော်အားလုံးကရှင်လန်းဝါမြောက်စွာနဲ့ချီးမွမ်းကြရမယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာတို့ရှိထာဝရတည်ရှိတော်မူသောဖယားသခင်သည်တပါးဒီဘယ်ဖယားဘယ်အရာနဲ့မှနှိုင်းစာလို့မရတဲ့ဖယားအဲ့ဒီဖယားသခင်တပါးဒီပဲရှိတယ်တပါးဒီတော်ဖရာသခင်ကလူသားတိုင်းကိုးကွယ်ရမယ့်ဖရာဖြစ်တယ်။လူသားတိုင်းကိုးကွယ်ရမယ့်ဖရာသခင်ကတော့ရှင်ထာဝရတရှိတော်မူတဲ့ဖရာဖြစ်တယ်။ထာဝရတရှိတော်မူတဲ့ဖရာသခင်ကိုယနေ့လူသားတိုင်းကလည်းပဲတကယ်ပဲကိုးကွယ်ရှုံချီပြီးတော့ကိုရောရဲ့ဂုဏ်တော်နာမတော်ကိုနေ့ရက်စဉ်တိုင်းချီးမွမ်းကြရမယ်။တရက်ထဲမဟုတ်ဘူး၊တနာရီထဲမဟုတ်ဘူး၊တမိနစ်ထဲချီးမွမ်းဖို့မဟုတ်ဘူး။နေ့ရက်စဉ်တိုင်းအဆက်မပြတ်ကျွန်တော်တို့ရဲ့အသက်ရှင်နေသဖြင့်ကာလပတ်လုံးကျွန်တော်ဘာလုပ်မလဲ။ချီးမွမ်းကြရမယ်။ကိုယ်တော်ကိုယုံကြည်ရမယ်ကိုရောကိုဆူတောင်းကြမယ်ကိုရောနဲ့တူအမြဲတမ်းဖယံကြရမယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါမှသာကျွန်တော်အားလုံးကထာဝရအတွက်စိတ်ချရမှာဖြစ်တယ်လောကမှာအားလုံးကတည်ငါအတွက်ကျွန်တော်အားလုံးလာကြတာဖြစ်တယ်ပစ္စည်းတွေလည်းတည်ငါလေးပဲအရာခတ်သိမ်းတည်ငါလေးတွေရမှာဒီမှာကျွန်တော်ကထာဝရတို့ကိုပြောင်းနိုင်ဖို့ရန်အတွက်ထာဝရဘုရားသခင်ကိုကျွန်တော်ကိုးကွယ်ကြပါစို့ထာဝရတရှိတော်မူသောဘုရားသခင်ကိုကျွန်တော်အားလုံးစိတ်နှလုံးချွေးမဲ့အမြဲတမ်းပဲစက္ကပ်အံ့နာပြီးတော့ဘုရားထံမှာတို့ရှိကျွန်တော်အမြဲတမ်းပဲဆုတောင်းခြင်းမှုအမြဲပြုပြီးတော့ဘုရားနဲ့မွေးတော်ခြင်းမှုကိုအမြဲပြုနိုင်တဲ့သားသမီးယောက်တိုင်ဖြစ်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တော်မိတ်ဆွေများအားလုံးကိုဘုရားကောင်းချီးချပေးပါစေခေတ္တကဏဆုတောင်းကြပါစို့အထက်ကောင်းငယ်ပေါ်၌တရှိတော်မူထာဝရရှင်ဖာဘုရားဒီကနေ့ထာဝရတရှိတော်မူသောထာဝရဘုရားရှင်အကြောင်းကိုကြားရခဲ့တဲ့တွေ့တဲ့ကိုရောယေရှုတင်တယ်ဒီတဲ့တကားဒီလည်းပဲကိုရောဖျားရဲ့ဂုံတော်နာမတော်ဖြစ်ပါတယ်ဒီတွေ့ကြောင့်ကိုရရှင်ဖျားဒီသားမျိုးတို့ကိုရှိတဲ့ရတေတာမှာဘယ်နေရာပဲရောက်နေရောက်နေကိုရောဖျားသားမျိုးတို့နဲ့တူရှိနေတဲ့ဖျားဖြစ်ပါတယ်ဤတွေ့ကြောင့်သားမျိုးတို့ဒီလည်းပဲမိမိတဲ့ရှိနေတဲ့ရတေတာတောတောင်မှာပဲရှိရှိမြို့မှာပဲရှိရှိအိမ်မှာပဲရှိရှိဖျားเจ้าမှာပဲရှိရှိရှိတဲ့နေရာကနေမှာကိုရရှင်ဖျားကိုဆုတောင်းနေတဲ့သားမျိုးများကိုရောရှင်ဖျားကိုချီးမွမ်းနေတဲ့သားမျိုးများကိုရောကိုဖယံနိုင်တဲ့သားမျိုးများကိုရောနဲ့တူအမြဲတမ်းပဲလက်တွဲပြီးတော့ကိုယ်ရဲ့ပို့ဆောင်ကောင်းချီးတွေကိုခံစားရပြီးတော့မြဲဝမ်းမြောက်နိုင်တဲ့သားသမီးများဖြစ်တက်တာကိုရှင်သန်နိုင်ခြင်းဖို့လုံကယနေ့မှစပြီးတော့ကိုယ်စိတ်နှလုံးသုံးပါသည်ကိုရောရှင်ဘုရားကိုမွေ့လျော်ခြင်းအပြင်ထာဝရတည်ရှိတော်မူသောဘုရားသခင်ထံပါမှာမိမိရဲ့တက်တာကိုစက္ကပ်အံ့နာခြင်းအပြင်အသက်ရှင်နိုင်ကြကုန်သောသားသမီးများတယောက်စီတယောက်စီတိုင်းဖြစ်ဖို့ရန်မားစား၍ကောင်းချီးပြီးတော့မိချောင်းမြတ်တော်တော်ယေရှုရဲ့နာမတော်ကိုမြည်ပြုပြီးဆုတောင်းအောင်ပါတယ်ဖာဗျာအာမင်
င်ထွန်းတောက်တဲ့ရွှေပြည်တော်ထာဝရိုင်းတော်ကိုမွေခံမှုလေးဝန်းနေခြင်းတော်ကများဖယ်ရှင်ခဲ့ပြီးယုံသူတွေသက်ဆိုင်ရေးမှ
ပြောလိချင်းအစာမြတ်မှာအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တောတန်ရှင်များမင်္ဂလာပါနော်တောတန်ရှင်တို့ရေဒီကနေ့အေးဝဆိုတဲ့လူသားတိုင်းရဲ့မိဥအရာကိုရရှိခဲ့တဲ့ရှေးဥဘေးမှမိခင်ကြီးအေးဝအကြောင်းကိုနာတော်တာဆင်ရင်သင်ခန်းစာယူမှတ်သားကြပါစို့နော်ရှေးဥစွာနှုတ်ကပတ်တော်ကိုနှလုံးသွင်းကြပါစို့အကြောင်းမူကားအာရန်ကိုရှေးဥစွာဖန်ဆင်းတော်မူ၍နောက်မှအေးဝကိုဖန်ဆင်းတော်မူ၏ထိုမှတပါအာရန်သည်လှည့်ပြားခြင်းကိုမခံမိမသည်လှည့်ပြားခြင်းကိုခံ၍လွန်ကျူး၏လို့ဖော်ပြထားပါတယ်သောတာရှင်များရှင်ကမ္ဘာပေါ်ရှိလူသားမျိုးနွယ်ကြဆုံရခြင်းနဲ့ပတ်သက်ပြီးအာဒံဒါမှမဟုတ်အေးဝဘယ်သူကအပြစ်ရှိတဲ့သူဖြစ်တယ်လဲဆိုတာဆွေးနွေးစကားရေလူပြက်လုံးထုတ်ခဲ့ကြတတ်ပါပဲဒါပေမဲ့အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးလှုပ်ဆောင်မှုကဘယ်လိုပြောထားတယ်လဲဆိုရင်အေးဝဟာကောင်းမကောင်းတိကျွန်းရအပင်ကြီးစီကိုရောက်ရှိသွားတဲ့အထိတယောက်တည်းဥယျာဉ်ကြီးထဲမှာလှဲ့လေသွားလာခဲ့တယ်။အေးဝအနေနဲ့သူမရဲ့ခင်ပွန်းတဲ့ထံမှခွဲခွာသွားတဲ့အမားကိုကျူးလွန်မိခဲ့တယ်။အာရန်ကလည်းဇနီးတဲ့ကိုထိမ့်သိမ်းစောက်ရှောက်ရမယ့်အစားပေါ့ဆတ်စွာနေခဲ့တယ်လို့လည်းပြောလို့ရပါတယ်။အေးဝတယောက်တည်းအပင်ကြီးရဲ့အနားမှာရှိနေတဲ့အချိန်မှာလှပထူးဆန်းတဲ့ဒရိတ်ဆန်တကောင်ကအေးဝကိုဆွဲဆောင်ခဲ့တယ်။ဒီဒရိတ်ဆန်ကမွေကြီးဖြစ်တယ်။စာရမဏေဟာမွေရောင်ဆောင်ပြီးအေးဝရဲ့အာယုံကိုဖန်ဆာခဲ့တယ်။မွေကသူမကိုလိမ္မာပါဏတ်စွာပြောဆိုသိမ့်သွင်းခဲ့တယ်။ကဘာဦးကျအခန်းကြီး3အငယ်4မှာဖော်ပြထားသလိုအေးဝအနေနဲ့ဖန်ဆင်းရှင်ဘုရားသခင်အပေါ်နာခံလိုက်လျှောက်မှုမရှိ။ဘာကလည်းသူမအနေနဲ့မတည်နိုင်ကြောင်းကိုမွေကြီးကပြောခဲ့ပါတယ်ဆက်လက်ပြီးမွေကြီးကအေးဝအနေနဲ့ဖျားသခင်နဲ့တောင်တူသွားအောင်မယ်ဆိုတာပြောခဲ့သေးတယ်မွေကလက်စားမှုမှာအရသာရှိတဲ့အသီးကိုဆွဲဆောင်မှုတွေနဲ့လက်စားထားတယ်ဒါတွေကတော့ကဘာဦးကျန်းခိုင်းဤသုံးအငယ်၅မှာဖော်ပြထားတဲ့အတိုင်းပဲအဲ့ဒီအသီးကိုစားတာနဲ့စားကောင်းတဲ့အသီးဖြစ်တဲ့အပြင်မျက်စိအမြင်အားဖြင့်လှပပြီးပညာကလည်းတိုးပွားစေတယ်။မွေကြီးရဲ့ဖြာယောင်သွေးဆောင်မှုဟာလူသားတဘာဝရဲ့အလိုကျအထီးအတွေ့တွေဖြစ်တဲ့အာသာဆန္ဒအလှအပမဲ့မောခြင်းနဲ့စူဆန်းဆတ်စုလိုခြင်းတို့ကိုမိမိရရအညာမှာချုပ်ကင်လိုက်သလိုဖြစ်သွားစေခဲ့တယ်။စာဒန်ဟာအေးဝလိုပြည့်စုံမှုရှိတဲ့မိမိကိုယ်ကိုမိမိအပြစ်ကင်းတယ်လို့သတ်မှတ်ကြတဲ့လူတွေကိုမွေရဲ့လက်ကွက်တွေနဲ့လဲ့ပြားနေတယ်ဆိုတာသတိထားကြရပါမယ်အပြစ်သွေးဆောင်ဖျားရောက်တဲ့အခါမှာစာရန်ဟာတူညီတဲ့နီလန်းတွေကိုသာအသုံးချခဲ့ပါတယ်ဒီနေ့အထိမွေကြီးရဲ့လိန်လယ်မှုအရေးချင်းတွေနဲ့လူအတော်များများကိုဆွဲဆောင်နေပါတယ်အေးဝဖြစ်တဲ့အတော်တွင်းမှာအာရန်ဟာလဲ့ပြားခြင်းမခံရပါဘူးအသီးကိုစားလိုက်မယ်ဆိုရင်ဘယ်လိုဖြစ်သွားမလဲဆိုတာသူသိရှိခဲ့ပါတယ်ဖြစ်ပျက်မှုတွေကိုသူသိရှိပြီးတဲ့နောက်သူဟာသူ့ရဲ့ဇနီးအပေါ်တည်ငင်ခံပြီးမွေကြီးကိုယုံကြည်မှုရအောင်ကြိုးစားခဲ့တယ်။သောတာရှင်ပေါင်းတို့ရေကျမတို့ရဲ့အဦးဆုံးသောမိဘနှစ်ပါးအကြားဘယ်သူကအပြစ်ပြုတယ်ဆိုတာစီရင်ဆုံးဖြတ်ခြင်းထက်ပိုပြီးအရေးကြီးတဲ့အချက်ကတော့အေးဝလိုအလဲ့ပြားမခံရအောင်ဒါမှမဟုတ်အာဒံလိုဖျားသခင်ရဲ့ပညာချက်ကိုတမင်တကာနာခံလိုက်လျှောက်မှုမရှိတဲ့သူများမဖြစ်အောင်ကြိုးစားကြရပါမယ်။အေးဝကိုမွေကြီးထဲပူးဝင်နေတဲ့စာရန်ကကောင်းမကောင်းတိကျွမ်းရအပင်ရဲ့အသီးကိုအတင်းအာဓမခူပြီးမကြွေးပါဘူး။အေးဝကသာလူသားတို့တဘာဝဖြစ်တတ်တဲ့အာသန်ဆန္ဒစားခြင်းစိတ်မထိန်နိုင်မှုမဲ့မောမှုစူးစမ်းလိုမှုရမျက်တွေကြောင့်လှည့်ပြားခြင်းကိုခံရပြီးအပြစ်ကိုကျူးလွန်ခဲ့တာပါ။ဒါကြောင့်စုံစမ်းခြင်းမှာကြဆုံးခဲ့ရတာပေါ့။
လောကမှာစုံစမ်းနောက်ဆက်ခြင်းအမျိုးမျိုးနဲ့တွေ့ကြုံကြရမယ်ဆိုတာကိုအေဝရဲ့အတွေ့အကြုံအဖြစ်သင်ခန်းစာရယူကြရမှာဖြစ်ပါတယ်စုံစမ်းခြင်းခံရတဲ့သောတန်ရှင်တို့ကျမတို့လည်းစုံစမ်းနောက်ဆက်ခြင်းနဲ့ကင်းလွတ်မြေအကြောင်းဆုတောင်းလင်းစောင့်နေကြလို့ဆိုတဲ့ယေရှုရှင်ရဲ့မိန့်တော်မူချက်အားဖြင့်လိုက်နာဆောင်ရွက်ကြပါစို့လို့ပြောရင်းရှေးဦးမိခင်ကြီးအေဝအကြောင်းကိုသင်ခန်းစာယူကြပါစို့လားရှင်။တောတရှင်များရှင်လန်းချမ်းမြေ့ပြီးဖျားရှင်ကောင်းကြီးပေးပါစေ။ဆုတောင်းကြပါစို့။ကောင်းကင်ဘုံ၌ရှိတော်မူသောအဖဖျားသခင်။စုံစမ်းနောက်ဆက်ခြင်းနဲ့တွေ့ကြုံရတဲ့အခါမှာကိုတော်ဖျားကိုသာအားကိုးလျက်စုံစမ်းခြင်းကိုအောင်နိုင်သူများဖြစ်စေရန်သားသမီးတို့တယောက်စီကိုကောင်းချီးပေးတော်မူပါမည်အကြောင်းမြတ်တော်မူသောသခင်ယေရှုခရစ်တော်ဖခင်၏မဟာနာမတော်ကိုအမိပြုလျင်တောင်းလျှောက်ပါ၏ဖခင်အာမင်တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်သင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါတယ်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 88 8669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင
်တွဋ္ဌရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနောက်တွဋ္ဌဆင်ခဲ့ကြတော့တွဋ္ဌရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာကျန်းမာရွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။